ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနာနဲ့6နိုင်မိနစ်30မှ9နိုင်အထိ16မီတာကီလိုဟတ်0653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်0953ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုသုတအစီအစဉ်လို့ဖြစ်ပါတယ်ရှင်တောဒရှင်များရှင်အာရောဂျန်ဗြဟ္မလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ကျမ်းမာရေးလေးကတဲ့အစီအစဉ်နာရှင်ပြေ
ညောင်လေးချင်းတန်တော်တာရှင်မိတ်ဆွေများကိုတားရပြောရှင်ဝဲကောင်းတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ရပါတယ်။အာရောချန်ပရမလာဘန်ဆိုတဲ့အတိုင်းကျမ်းမပြောရှင်လူပေါင်းတွင်အစည်းအဝေးမှာရင်းနဲ့ခန္ဓာကိုယ်အပြင်ပိုင်းအတွက်အသုံးပြုပုံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတာရှင်များရှင်ခန္ဓာကိုယ်အပြင်ပိုင်းကိုရင်းနဲ့ဆေးကြောတာသုံးလုံးဓာရီကသွေးလည်ပတ်မှုကိုပုံမှန်ဖြစ်စေတဲ့အကောင်ဆုံးနဲ့အလွယ်ဆုံးနည်းတစ်ခုဖြစ်ပါတယ်။တကူကြီးကျမ်းမာတန်ရှင်းဖို့အရေးပြားကိုစေကြောတန်စင်တာကချွေးပေါက်တွေကနေတဆင့်အပြင်ကိုထွက်လာတဲ့အညစ်အကြေးတွေကိုတန်ရှင်းသွားစေပါတယ်။ပုံမှန်ရေချိုးတန်စင်မှုမရှိရင်တန်းပေါင်းများစွာသောချွေးပေါက်လေးတွေကအလျင်မြန်ပိတ်ကုန်မှာဖြစ်ပါတယ်။အဝိအထဲတွေကိုလည်းတန်စင်စေဖို့အထူးအရေးကြီးပါတယ်။ချွေးပေါက်ကနေထွက်လာတဲ့အညစ်အကြေးတွေကိုဝတ်ထားတဲ့အဝတ်ကစုပ်ယူပါတယ်။အဲ့ဒီအဝတ်ကိုဖို့လျှော်လဲလဲမပေးရင်အဲ့ဒီအညစ်အကြေးတွေကိုခန္ဓာကိုယ်ကပြန်လဲစုပ်ယူသွားမှာဖြစ်ပါတယ်။သတ္တရှင်တို့ကိုရင်နှွေးနဲ့ဖြစ်စေရည်အီးနဲ့ဖြစ်စေနင်းစင်ရေချိုးပင်းရင်ရရှိမယ်အကျိုးကျေးဇူးတွေကိုလည်းဆက်လက်ပြီးတော့ဖော်ပြပေးခြင်းပါတယ်။အေးမိတာနဲ့တခြားဖျားနာမှုတွေကနေအကာအကွယ်ရရှိစေပါတယ်။ခန္ဓာကိုယ်တွေးလည်ပတ်မှုကိုလည်းမှန်ကန်စေပါတယ်ခန္ဓာကိုယ်ကိုလည်းလန်းဆန့်လက်ဆက်စေပါတယ်စိတ်ကိုရှင်လန်းစေပြီးจิตသားတွေဆန့်နိုင်ကြုံနိုင်အာတူပွားစေပါတယ်နေ့စဉ်မမှန်ရေချိုးပေးခြင်းအပြင်အစာကြေချက်တဲ့အင်္ဂါတွေဖြစ်တဲ့အစာအိမ်အသေးဥသိမ်ဥမတွေကိုလည်းအထောက်အကူပြုပါတယ်ရေနဲ့ကုသတဲ့ရေကုထုံးတွေကိုလည်းဆက်လက်ဖော်ပြပေးခြင်းပါတယ်ကျမရေပြန်လဲကောင်းမွန်လာစေဖို့ရေကုထုံးကိုအသုံးပြုနိုင်ပါတယ်။သုံးတရှင်များရှင်ကျမရေကောင်းမွန်ဖို့ရန်အတွက်လူခန္ဓာကိုယ်နဲ့အဝိအစားတွေကိုသာမကမိမိတို့နေထိုင်တဲ့အိမ်တွင်းအိမ်ပြင်တွေကိုလည်းစိတ်စစ်ဆုံးတန့်ရှင်းစင်ကြယ်အောင်လုံဆောင်ရဖို့လိုအပ်လာပါတယ်။ဖြစ်လိုနေတဲ့အိမ်တန့်ရှင်းတတ်ရမှုမရှိတဲ့ခြံတွေကရောဂါဖြစ်ပွားရခြင်းရဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။တည်တတ်တဲ့အနာရောဂါကိုဖြစ်စေတဲ့ပိုးမွှားတွေကမှောင်တဲ့နေရာမရှင်းလင်းပဲဖြစ်ထားတဲ့နေရာဆွတ်ဆူထိုင်ပိုင်းပြီးမှုန်နှံ့ထွက်နေတဲ့အောက်တူတူနေရာတွေမှာများပြားစွာပေါက်ပွားတတ်ကြပါတယ်။ဆွန့်ပစ်ထားတဲ့ဟင်းရွက်တွေကျွေကျနေတဲ့သိရွက်ပုတ်တွေထမင်းကြံဟင်းကြံတွေဒီအရာတွေကပုတ်တူသွားတဲ့အခါလေထုကိုအစိတ်သင်စေပါတယ်။အဲဒါကြောင့်အိမ်နီးနားမှာအမိုက်နဲ့တကွာဟင်းကျွင်းဟင်းကြံတွေကိုစုပုံမထားဘူးရန်အတွက်အရေးကြီးလာပါတယ်။မတန့်ရှင်းတဲ့အရာပုတ်တူဆွေးမြင့်နေတဲ့အရာမှန်သမျှကိုအိမ်ထဲမှာမထားဘူးရန်အရေးကြီးပါတယ်။ကျမကြီးနဲ့ပြည်စုံတယ်လို့သတ်မှတ်ခြင်းခံရတဲ့မြို့ကြီးတွေမှာဖြစ်တတ်တဲ့ကူးစက်ယောဂါတွေကလည်းစီကမ်းမဲ့စွာနေထိုင်တဲ့အိမ်တွေပတ်လည်မှာစုပုံထားတဲ့အပုတ်အတူအစားအစာနဲ့ပစ္စည်းတွေကြောင့်ယောဂဖြစ်ရကြောင်းတွေ့ရှိရပါတယ်။သောတာရှင်မိတ်ဆွေများတို့လည်းတင်ပြပေးခဲ့တဲ့ကျမ်းမာရေးဘုဟုတ္တအကြောင်းအရာများကိုသိရှိရခြင်းအပြင်မိမိတို့ရဲ့မ မိသားစုမိမိတို့ရဲ့ပတ်ဝန်းကျင်ကိုတန့်ရှင်းတည့်ရစွာထားရှိကြပါစို့ထို့ကဲ့သို့မိမိတို့ရဲ့အိမ်မိမိတို့ရဲ့ပတ်ဝန်းကျင်မိမိတို့ရဲ့ကြေးရွာဒေသတွေကိုတန့်ရှင်းစွာပြုလုပ်ဆောင်ရွက်ခြင်းအပြင်ယောဂဗျာပေါင်းမှကင်းဝေးပြီးကျန်းမာသုခအပေါင်းကိုရရှိပိုင်ဆိုင်နိုင်ကြပါစေတောတာရှင်အပေါင်းကျန်းမာသုခအပြားပြားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
ဒီနာရောကိုတိတ်ခါရောရတမဆရာဥတီမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ခွန်းဆက်တင်ပါတယ်။ဓမ္မမိတ်ဆွေများအားလုံးစိတ်ရောကိုယ်ပါဝမ်းမြောက်ကြပါစေ။ဒီကနေ့ပေးသွားမယ့်သတင်းစကားကတော့လူစားတိခံယူခြင်းလူစားတိခံယူခြင်းဆိုတဲ့သတင်းစကားကိုပေးသွားมาဖြစ်ပါတယ်။ချစ်တော်မိတ်ဆွေတို့ထူဆန်းသောလက္ခဏာဖြင့်ဘုရားသခင်ရလို့ရှင်လူအသွေးအသားကိုခံယူခဲ့ပါတယ်။လူစားတိကိုခံယူခြင်းဆိုတာကတော့ လူကိုခနာဒဲရှိနေခြင်းလို့အဓိပ္ပာယ်ရှိပါတယ်။ယေရှုကတော့ရှင်လူဖြစ်တဲ့အတွက်ကြောင့်လူသားများရဲ့ပြဿနာကိုနားလည်ပါတယ်။ကျွန်တော်တို့စင်ရဲမွဲတေခြင်းအဖြစ်ကိုလည်းသူကသိရှိနားလည်ခွင့်နားလည်ပါတယ်။ခံစားရသောသွေးဆောင်ခြင်းနဲ့စွန့်ရင်ခြင်းများကိုလည်းသူကတော့ရှင်သိရှိထားပြီးသားဖြစ်ပါတယ်။ကျွန်တော်တို့ကိုကဲတော့ပဲသူကတော့ရှင်အရာရာမှာစုံစမ်းသွေးဆောင်ခြင်းခံရတယ်ဆိုပြီးတော့တမန်ကျမ်းစာကဖော်ပြထားပါတယ်။တေခြင်းအဖြစ်ကိုလည်းသူကတော့ရှင်တွေ့ကြုံခံကခံစားခဲ့ရတယ်။ရန်သူရှိခြင်းကိုလည်းသူကတော့ရှင်နားလေတယ်။ဆူတောင်းခြင်းလိုအပ်ကြောင်းကိုလည်းသူကတော့ရှင်ခံစားခဲ့ရတယ်။သူကတော့ရှင်တော့ကျွန်တော်တို့ရဲ့အကူဖြစ်တယ်။ကျွန်တော်တို့ရဲ့အသွေးအသားများကိုခံယူပြီးတော့ကျွန်တော်တို့နဲ့နေထိုင်ခဲ့တဲ့သူဖြစ်တယ်။ဖရာသခင်အဖြစ်လူလဲဖြစ်တဲ့အတွက်ကြောင့်သူကတော့ရှင်တမှုထူချာအလုပ်ကိုလုပ်နိုင်ပါတယ်။သူကတော့ရှင်ကျွန်တော်တို့ရဲ့ဂျားဖြန့်ဖြေသူတဦးလည်းဖြစ်ပါတယ်။ဖရာသခင်နဲ့ဒူးစရိုက်လူသားများကြားမှာလို့ရှိရင်ရက်နေပါတယ်ဒါကြောင့်သူကဆိုရှင်ကျွန်တော်တို့ရဲ့အထူးကိုယ်စားလှယ်ဖြစ်ပါတယ်ချစ်တော်မိတ်ဆွေဒါကြောင့်ဘုရားသခင်ကိုကိုးစားပြုပြီးတော့ကျွန်တော်တို့ထံရောက်လာပါကသင်တို့ဒီငါကိုတွေ့လျင်ခမဲတော်ကိုတွေ့ပြီလို့သူကဆိုပါတယ်ဒါကြောင့်ယေရှုခရစ်တော်ရဲ့အသက်တာအကြောင်းကိုလေ့လာခြင်းအပြင်ကျွန်တော်တို့ကဆိုရှင်ဘုရားသခင်အကြောင်းကိုသိရှိနိုင်မှာဖြစ်ပါတယ်ယေရှုကဆိုရှင်မြေကြီးပေါ်မှာမိမိအသက်တာအချိန်အများဆုံးလက်သမားအလုတ်ဖြင့်ကုံလွန်စေခဲ့ပါတယ်။သူကားဆိုရှင်လက်သမားယောသရဲ့မိမဖြစ်လာသောမာရိမမွေးဖွားခဲ့ပါတယ်။ယောသရဲ့အိမ်မှာလည်းပဲအလွန်ညံ့ဖြစ်သောအိမ်ဖြစ်ပါတယ်။သူကားဆိုရှင်အသက်ဆက်နိုင်ရေးအတွက်နာယီပေါင်းမြောင်များစွာအလုတ်လုတ်ခဲ့ရပါတယ်။ယင်းအိမ်မှာဆိုရှင်ယေရှုကားဆိုရှင်နှစ်ပေါင်း30နေထိုင်ခဲ့တယ်။လက်သမားအလုတ်နဲ့ပဲသူကားဆိုရှင်အသက်မွေးခဲ့ရတယ်။ကောင်းကင်ဘုံယာသပလင်ကနေမှစကြဝဠာတစ်ခုလုံးကိုအုပ်ဆိုးရသောအနန္တတကောရှင်ရဲ့ဖရာသခင်ရဲ့အကျွန်ုပ်တို့ဤအကိုဖြစ်လာတဲ့ရဲ့အနန္တတကောရှင်ဖရာသခင်ဟာတို့ရှင်အကျွန်ုပ်တို့ရဲ့အကိုဖြစ်လာတဲ့ရဲ့ဂျေးလက်လေသမားဂျေးလက်လက်သမားတယောက်ရဲ့အိမ်မှာတို့ရှင်နေထိုင်ခဲ့ပါတယ်ယေရှုကဖန်ဆင်းရှင်ဖြစ်တော်မူတယ်ဘက်လင်မြို့ရှိနွားစခွက်ထဲမှာတို့ရှင်တိတ်ထားခြင်းခံရတဲ့တနာစရာကောင်းတဲ့ကလေးဟာတို့ရှင်ကဘာကြီးကိုဖန်ဆင်းခဲ့တဲ့အရှင်ဖြစ်နေခြင်းကိုတော့မယုံနိုင်စရာပဲဖြစ်ပါတယ်။ဒါဟာလို့ရှိရင်တို့ပေမဲ့ဒါဟာအမှန်တကယ်ဖြစ်ပါတယ်။ကိုလိုသဲခိုင်းတဲ့ငယ်16ကနေ19မှာတို့ရှင်တို့ဒီကောင်းကင်ပေါ်မြေကြီးပေါ်၌ရှိသမျှတော့ယူပရာအယူပရာယာသပရင်ဖြစ်စေအိုဆွေရခြင်းတကောဖြစ်စေအာနာဆက်ဖြစ်စေခတ်သိမ်းတော့ယာတို့ကိုဖန်ဆင်းတော်မူ၏။ထိုသူအားဖြင့်ဖြစ်စေသောသူအတွက်ဖြစ်စေခတ်သိမ်းသောအရာတို့သည်ဖန်ဆင်းလျက်ဖြစ်ကြ၏သူသည်လည်းခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူ၍ခတ်သိမ်းသောအရာတို့သည်တကောအားဖြင့်သာတည်ကြ၏လို့ဆိုထားပါတယ်ဒါကြောင့်ခရစ်တော်ယေရှုကဖန်ဆင်းရှင်ဖြစ်တော်မူကြောင်းကိုဟေပြဲခိုင်းတဲ့ငယ်တက်ကနေနှစ်မှလည်းပဲထပ်မှပြီးတော့ဖော်ပြထားပါတယ်ကိုတော်ရဲ့တကောကြီးမားပုံကိုလည်းစဉ်းစားကြည့်ကြပါတမန်ကျမ်းစာမှာပထမအခန်းကြီးပထမအခန်းကြီးဟာတို့ရှင်ကိုတော်ရဲ့တကောအကြောင်းကိုဖော်ပြထားပါတယ်။နှုတ်ကပတ်နှုတ်တော်အတွက်ယုံများဖြင့်ကဘာကြီးတည်လာပါတယ်။မွဲဆိုတော်မူခြင်းအပြင်အလင်းရှိလာတယ်။မွဲဆိုတော်မူခြင်းအပြင်ကုန်းပေါ်လာတယ်။မွဲဆိုတော်မူခြင်းအပြင်အသက်ရှိတဲ့ဝါတွေဖြစ်ပေါ်လာတယ်။အနန္တတကောရှင်ရဲ့ပြည့်စုံသောဖန်ဆင်းရှင်ဖြစ်တော်မူပါတယ်။ဒါကြောင့်စကြဝဠာကြီးရဲ့ကြီးမားကျယ်ပြန့်ပုံကိုစဉ်းစားကြည့်ပါ။နေနဲ့ဂျိုးမြောင်များစွာပါဝင်တဲ့တန်းနဲ့ချီတဲ့ငကွေတန်းကြီးများဆိုရှင်ယေရှုသခင်ယေရှုဖန်ဆင်းုံတာမကပဲနဲ့အားလုံးကိုထောက်ပံ့ထားပါသေးတယ်။သခင်ယေရှုခရစ်တော်ရဲ့ဓကိုအာနုဘော်ကိုကျွန်တော်တို့နားမလည်နိုင်ပါဘူး။ဖန်ဆင်းတော်မူခြင်းကိုလည်း6ရက်အတွင်းမှာယေရှုခရစ်တော်ကပြည့်မြောက်စေချောင်းကဘာဦးကျမ်းပထမပိုင်းမှာဆိုရှင်ဖော်ပြထားပါတယ်။ဒါမျိုးမကပဲနဲ့ခုနှစ်ရက်မြောက်သောနေ့မှာကိုတော်ကဆိုရှင်အနားယူပြီးတော့ထိုနေ့အတွက်အထူးအလုပ်တစ်ခုကိုလှုပ်ဆောင်ခဲ့ပါတယ်။ကိုတော်ကိုယ်တိုင်ကသတင်းပတ်ရက်တတ္တမနေ့မှာဆိုရှင်အပန်းဖြေပြီးတော့အနားယူတော်မူခဲ့တယ်။ယင်းနေ့ကိုလည်းကောင်းချီးပေးခဲ့တယ်။တတရင်မှာဆိုရှင်သခင်ယေရှုကကောင်းချီးပေးတော်နေ့ရဆိုရှင်တတ္တမနေ့သားလည်းဖြစ်ပါတယ်။၎င်းတတ္တမနေ့ကိုတန်ရှင်းတည်တော်နေ့အဖြစ်တည်တံ့ခွင့်ခံထားခဲ့ပါတယ်။ဒါကြောင့်စဉ်းစားကြည့်ပါ။သတင်းပတ်ရက်တတ္တမနေ့ရဆိုရှင်အထူးကောင်းချီးမင်္ဂလာနေ့ဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ယေရှုခရစ်တော်ကဆိုရှင်တကယ်ပဲလူစားတိခံယူပြီးတော့မွေးဖွားခဲ့တဲ့သူတယောက်က ဘုံတကောအာနုဘော်နဲ့ပြေဝဆုံနေသောဖျားတစ်ပါးဖြစ်ပါတယ်။ဒါကြောင့်ဒီဖျားဆိုရှင်ဒီကမ္ဘာလောကကြီးမှာလူစားတိအဖြစ်တကယ်ခံယူခဲ့သလိုသူကဆိုရှင်ဖန်ဆင်းခြင်းမှာဆိုရှင်လည်းပါဝင်ပတ်သက်ခဲ့သောသူတရားဖြစ်ကြောင်းကိုလည်းဒီကြမ်းချက်တွေဒီတာရကတွေအပြင်မိမောင်းထုတ်ပြထားတာဖြစ်ပါတယ်။ဒါကြောင့်ဒီအရာပေါ်မှာတင်တို့သည်ယုံကြည်ခြင်းဘက်မှာတန်တရာမရှိသေးဘဲနဲ့ကျွန်တော်အားလုံးကတကယ်ယေရှုခရစ်တော်ရဲ့မွေးဖွားခြင်းနဲ့ယေရှုခရစ်တော်ရဲ့ဖျားဖြစ်တော်မူခြင်းကိုကျွန်တော်တို့ကတကယ်ပဲယုံကြည်ရမှာဖြစ်တယ်။ယုံကြည်မှသာလျှင်ကျွန်တော်တို့အားလုံးကတန်တရာကင်းပြီးတော့ဖျားနဲ့တူမွေးလျော်နိုင်မှာဖြစ်တယ်။ဒါကြောင့်ယေရှုခရစ်တော်ကျွန်တော်တို့အတွက်ဒီကမ္ဘာကြီးပေါ်မှာဆင်းရဲဒုက္ခကျွန်တော်တို့နဲ့တူခံခဲ့တယ်ဒီကမ္ဘာပေါ်မှာလာရောက်ပြီးတော့မွေးဖွားခဲ့တယ်အသက်30တိုင်တိုင်သူကတော့ရှင်လောကကြီးရာပေါ်မှာသူအလုလုခဲ့တယ်သူကတော့ရှင်စာဝင်းရဲ့အတွက်ယုံကံခဲ့တယ်ဒါပေမဲ့နောက်ဆုံးပိုင်းမှာကြားမှာပဲသူကလို့ရှိရင်ဘုရားရဲ့အမှုကိုထမ်းဆောင်ပြီးမှသူကလူရဲ့ကယ်တင်ခြင်းစီမံခြင်းကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်သခင်ယေရှုရဲ့အံ့ဩဖွယ်ရာမွေးဖွားခြင်းဟာလို့ရှိရင်ယနေ့ကျွန်တော်ကျမတို့အတွက်ဖြစ်တယ်။ကျွန်တော်ကျမတို့အားလုံးကယ်တင်ခြင်းရဖို့ကြံအတွက်ဖြစ်တယ်။ကျွန်တော်တို့ကျမတို့ရဲ့မိတ်ဆွေအဖြစ်ပြန်လည်ပြီးတော့ပေါင်းဖက်နိုင်ဖို့ဖြစ်တယ်။ဒါကြောင့်ယေရှုခရစ်တော်ဒီကမ္ဘာကြီးပေါ်မှာလာရောက်ခြင်းဟာကျွန်တော်တို့အတွက်အထူးပဲမိတ်ဆွေစင်မိတ်ဆွေမှဖြစ်အောင်တော့မကပဲနဲ့ယေရှုခရစ်တော်လူစားတိခံယူခြင်းအပြင်ကျွန်တော်တို့အတွက်မျော်လင့်ချက်အကြီးကြီးရရှိတာဖြစ်တယ်အဲ့ဒီမျော်လင့်ချက်အကြီးကြီးကမိတ်ဆွေအတွက်ကယ်တင်ခြင်းပဲဒီကယ်တင်ခြင်းကိုမိတ်ဆွေကရရှိခံစားနေရတဲ့ခါမှာယနေ့ဝမ်းမြောက်ပျော်ရွှင်စွာနဲ့ခရစ်စမတ်ရာသီမှာတို့ရှင်ကျွန်တော်အားလုံးပျော်ရွှင်ဝမ်းမြောက်စွာနဲ့ဘုရားရှင်ရဲ့ကုန်တော်ကိုချီးမွမ်းရည်တွေ့ရင်အသက်ရှင်ကြပါစို့လို့အားပေးတိုက်တွန်းတဲ့ညီကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကျွမ်းဝမြတ်ပြဆုံးခေါ်ပါတော့
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ဤရဲ့လေးတည်းဖြစ်ပါစေလို့ဆုတောင်းပေးလိုက်ရပါတယ်မိษွေများတို့ရှင်ကျမတို့တူဦးစီဟာသာရဖျားသခင်ရဲ့သားသမီးများဖြစ်ကြပါတယ် ကောင်းမြတ်တော်မူသောသာရဖျားသခင်ရဲ့အာဩပွေရာမေတ္တာတော်ကိုရေတွက်ချီးမွမ်းကြပါစို့။ဒီနေ့မှာခွန်အားယူစရာသတင်းစကားလေးကတော့ထိုသူဖျားသခင်သည်မိမိပုံတရံတော်နှင့်အညီလူကိုဖန်ဆင်းတော်မူ၏ဆိုတဲ့အကြောင်းအရာသတင်းစကားလေးပဲဖြစ်ပါတယ်။ရှေးသူဆက်မသွားမီနှုတ်ကပတ်တော်မြတ်ကိုဖတ်ပြပေးခြင်းပါတယ်။ထိုသူဖျားသခင်သည်မိမိပုံတရံနှင့်အညီလူကိုဖန်ဆင်းတော်မူ၏။ဖျားသခင်၏ပုံတရံတော်နှင့်အညီလူယောက်ျားလူမိမ့်မကိုဖန်ဆင်းပြီးလင်ကပ္ပဦးကြံခန့်ကြီးတည်းအငယ်၂၈ဖြစ်ပါတယ်။နှုတ်ကပတ်တော်မြတ်ကိုကြားနာရတဲ့သာသမိတယောက်စီတိုင်းပေါ်ရာရှင်ထံတော်မြတ်စီမှငိမ့်သက်ခြင်းကောင်းကြီးမင်္ဂလာများတွန်လောင်းချပေးပါစေ။မိတ်ဆွေများတို့ကဘာမြေကြီးနဲ့လူကိုထာဝရဘုရားသခင်ဖန်ဆင်းတော်မူတာကိုကြည့်ပြီးကောင်းကင်ဘုံတစ်ခုလုံးကလေးနဲ့ဝမ်းမြောက်ပျော်ရွှင်စွာစိတ်ဝင်စားနေကြပါတယ်။ဘုရားသခင်ဖန်ဆင်းတော်မူတဲ့လူသားမျိုးနွယ်တို့ဟာတင့်လွင်လှပပြီးကွဲပြားခြားနာတဲ့မျိုးစဉ်တစ်ခုအဖြစ်ပေါ်ပေါက်လာခဲ့ပါတယ်။မိတ်ဆွေများတို့လူသားအပေါင်းဟာဘုရားသခင်ရဲ့ပုံတရံတော်နဲ့အညီဖန်ဆင်းခြင်းခံခဲ့ကြရပါတယ်။ဒီအချက်ကကမ္ဘာမြေပေါ်မှာလူသားတွေအနေနဲ့မြည်တင်းသက်ရှင်နေထိုင်မှုဘုရားရှင်ရဲ့စီစဉ်မှုပဲဖြစ်ပါတယ်။လူသားတို့အနေနဲ့ကောင်းကင်နိုင်ငံနဲ့နိကတဲ့အတ္တနဲ့နေထိုင်ဖို့ဘုရားသခင်အလိုတော်ရှိတော်မူပါတယ်။ဘုရားသခင်ရဲ့တောက်ပတ်မှုအပြင်အပြစ်ကင်းတဲ့ထာဝရအတ္တမျိုးနဲ့နေထိုင်သက်ရှင်ဖို့ရန်ဖြစ်ပါတယ်။မိတ်ဆွေများတို့တန်ရှင်တဲ့ဇနီးမောင်နှံတို့ဦးဖြစ်ကြတဲ့အာရန်နဲ့ဧဝတို့ဟာသားသမီးတွေအပေါ်ဖခင်တူကြီးရှုသလိုမျိုးသူတို့ဟာဘုရားသခင်ရဲ့ဆောင်မကြီးရှုမှုကိုခံယူရရှိကြပါတယ်။အရာခက်သိမ်းအလုံးကိုထိုးထွင်းသိမြင်နိုင်တော်မူတဲ့ဘုရားရှင်ရဲ့သင်ချားပို့ချမှုတွေကိုကျောင်းသားတွေလိုမျိုးအာရဏေဧဝရုလက်ခံရရှိနေထိုင်ခွင့်ရကြပါတယ်။တန်ရှင်တဲ့ဇနီးမောင်နှံစီမကောင်းကင်တမန်တွေကလာရောက်လည်ပတ်ကြပါတယ်။လူသားတွေရဲ့ဉာဏ်နဲ့မမီနိုင်တဲ့အနန္တစကြဝဠာဖန်ဆင်းရှင်ရဲ့အောဘွယ်လက်ရာတော်တွေကအလုံးမကြီးမြတ်တော်မူပါတယ်။မိတ်ဆွေများတို့ရှင်လူသားမျိုးနွယ်ရဲ့ဖခင်ကြီးဖြစ်တဲ့အာရန်အနီနဲ့ဖန်ဆင်းခံရတဲ့အရာတွေထဲမှာခွန်အားအကြီးဆုံးဖြစ်ပါတယ်။အာရန်အနီနဲ့လှပတဲ့ရေပြောတံတဝါကြီးတွေနဲ့သာမကနေရောင်အောက်မှာတွေ့ရတဲ့သင်းငယ်မှုန်မွားတဲ့ပိုးကောင်တွေနဲ့လည်းအကျွမ်းတဝင်ရှိခဲ့ပါတယ်။တက်ရှိတံတဝါလေးတွေရဲ့တမျိုးချင်းစီရဲ့နာမည်လေးတွေကိုလည်းလူသားမျိုးနွယ်ရဲ့ဖခင်ကြီးဖြစ်တဲ့အာရန်ကနာမည်မှဲ့ပေးခဲ့ပါတယ်။အဲ့ဒီတံတဝါလေးတွေရဲ့တဘာဝနေထိုင်မှုနဲ့အမှုအကျင့်တွေကိုလည်းကျွမ်းကျင်စွာအာရန်အနေနဲ့သိရှိခဲ့ပါတယ်။လေးစားရတဲ့မိဆွေများတို့ဘုရားသခင်ဟာတက်ရှိတံတဝါတွေကိုဖန်ဆင်းရမှာလူကိုအခြားတက်ရှိတံတဝါအလုံးထက်အဖက်ဖက်မှာတာလွန်ကောင်းမွန်အောင်ဖန်ဆင်းထားတော်မူပါတယ်။နှုတ်ကပတ်တော်မြတ်ကိုနှလုံးသွင်းကြပါစို့။တပံဘုရားသခင်ကငါတို့ပုံတရံနဲ့အညီတညီတရံဒီလူကိုဖန်ဆင်းကြဆိုမိတ်ဆွေများတို့လူသားတစ်မျိုးတည်းကသာဘုရားရှင်ရဲ့ပုံတရံတော်မြတ်နဲ့ပုံဖော်ထားပါလေကျမတို့ကိုဖန်ဆင်းတော်မူတဲ့ဘုရားရှင်ကကျမတို့တို့ဦးစီကိုအလွန်မှစိတ်တနာတော်မူပါတယ်ဖန်ဆင်းရှင်ထာဝရဘုရားသခင်နဲ့အတူကျမတို့ရဲ့အတ္တတာဘဝခီးလန်းကိုရှောင်လန်းကြပါစို့နှုတ်ကပတ်တော်မြတ်ကိုဖတ်ပြပေးခြင်းပါတယ်။ကောရိန္သုဩဝါဒစာပထမဆုံးအခန်းကြီး6အငယ်19ကနေ20အထိဖြစ်ပါတယ်။အဘယ်သို့နည်းသင်တို့ကိုယ်ခန္ဓာသည်ဖျားသခင်ပေးသနာတော်မူသောဝိညာဉ်တော်ဤဟုသောသင်တို့အထက်၌ကျင့်ဝတ်၍တန်ရှင်သောဝိညာဉ်တော်ဤဗိမာန်ဖြစ်ကြောင်းကို၎င်းမိမိတို့ကိုမိမိတို့မပိုင်ကြောင်းကို၎င်းမသိကြသလော။သင်တို့သည်အဖိုးနှင့်ဝဲတော်မူသောသူဖြစ်သောကြောင့်ဖျားသခင်ပိုင်တော်မူသောသင်တို့၏ကိုယ်ခန္ဓာနှင့်စိတ်ဝိညာဉ်အားဖြင့်ဖျားသခင်၏ဂုဏ်တော်ကိုထင်ရှားစေကြလော။မမာရဲမိတ်ဆွေများတို့ကျမတို့လူသားတွေကိုဖျားရှင်ကကိုရောရဲ့ပုံတရံတော်နှင့်အညီဖန်ဆင်းတော်မူခဲ့ပါသည်။ကျမတို့ကိုယ်ခန္ဓာဟာဖျားသခင်ပေးသနာတော်မူသောဝိညာဉ်တော်သည်ဟုသောဗိမာန်တော်ဖြစ်ပါသည်။တန်ရှင်သောဝိညာဉ်တော်ရဲ့ဗိမာန်ဖြစ်တော်မူပါれ။ကျမတို့ကိုယ်ကိုကျမတို့မပိုင်ပါဘူး။ ကျမတို့ကိုပိုင်တဲ့သူကကျမတို့ကိုဖန်ဆင်းတော်မူသောအရှင်ထာဝရဘုရားသခင်ဖြစ်ပါတယ်။ကျမတို့ရဲ့အပြစ်တွေကိုအသွေးတော်အားဖြင့်ဝယ်ယူခဲ့တဲ့ကိုတော်ပိုင်တော်မူတဲ့သားသမီးများဖြစ်ကြပါတယ်။ဒါကြောင့်မလို့မိမိတို့ရဲ့ကိုယ်စိတ်နှလုံးသုံးပါးစလုံးကိုဖတ်ပြသခင်ထံတော်မှာစက္ကန့်အနှံလျက်မိမိတို့ရဲ့အပြုအမူအပြောအဆိုအနေအထိုင်အစားအသောက်များအားဖြင့်ဘုရားသခင်ရဲ့ဂုဏ်တော်ကိုထင်ရှားစေတဲ့သားသမီးများဖြစ်နိုင်ဖို့ရန်အတွက်မိမိတို့တူးစီရဲ့တရားကိုဖတ်ဘုရားသခင်ထံတော်မြတ်၌စက္ကန့်အနှံကြပါစို့။တယောက်စီတိုင်းပေါ်မှာဘုရားသခင်ထံတော်မြတ်စီမှငြိမ်သက်ခြင်းကောင်းချီးမင်္ဂလာများတွန်းလောင်းချပေးပါစေ။
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်။တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။